မြန်မာပြည်ရဲ့အပြော်ဆုံးနှစ်ကူးအတာတကြံပွဲတော်မှာဒီနှစ်မှာတော့ဒီနိုင်ငံရေးအကျပ်တဲတွေအောက်မှာစီကားမှုမရှိသလိုတကြံကာလာပင်မှာလည်းစီးပွားရေးလုပ်ငန်းတွေထိခိုက်နေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့အထူးခြားဆုံးကိုအမျိုးဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
အားလုံးကတော့ဘယ်သူမှအပြင်းမထွက်ကြဘူး။အရှိတ်ကြည့်လိုက်ရင်လည်းလူမရှိဘူး။ကြီးဆိုတာစိုးနေနေတာဘယ်သူမှလည်းတောက်စားပြီးတော့ကတာဆိုတာလည်းမရှိတော့ဘူး။အတိအကျတော့ဒီလက်ရှိအောက်ထုတ်တဲ့လူတွေကို strike တစ်ခုလုပ်တဲ့သဘောမျိုးတက်ရောက်သွားတာပေါ့။အရင်က challenge strike လို့ဟာတယ်။ timing ခေါ်ကြမလို့ပဲတဲ့။လူတွေလုံးလုံးရရဟာအခုလုံးသွားတာ။အမှန်တော့တော်တော်ဝန်ထဲကိုကောင်းတယ်ဗျ။ပြင်းပြန်ဆိုတဲ့ဟာဒီတခြားတော့မကြည့်ကိုကိုယ်ကပြန်ကြည့်တိုက်တဲ့အတိုင်းကြည့်ရောက်ပြင်းနေငယ်ရောက်ပြင်းနေရောက်ဘာမှပြောရအောင်ပြန်တာပဲ။ကြည့်အောင်ပြောတာပဲ။ကျွန်တော်တို့ကပြောရဆုံးနေရာပြင်းပြန်မယ်။ဒါပေမဲ့ဒီနှစ်ကတော့တန်ဝန်ထဲကိုကောင်းပါတယ်။ဒါကမျိုးရတဲ့ဒီလောကကြီးကို၆တန်မှလေးမိတ်ဆွေတယောက်သူရောက်ကြအောင်မိုက်တော့သူပြောကြနေချင်းတော်တော်လေးလည်းနေမှလူမရှိလို့ကြောက်ပြီးပြန်လာရတယ်ဆိုပြီးတော့ဟာတာကူပြောလို့ဖြစ်နေတယ
်ဒီလိုစဖြစ်လာရပုံကိုလည်းမြမရေးသုံးသက်သူဦးတန်းစွန်နိုင်က
စစ်ကောင်စီကလည်းဒီနေ့တကြံကိုစီစီကားကားဖြစ်အောင်အတင်းပြအပေးစုံစောကျင်းပါဖို့ကြိုးစားတာဒါပေမဲ့လူတို့ကစင်လာမပြတ်သူ့ရဲ့တကြံအစီအစဉ်မှာလုံးဝပါဝင်မှုမရှိပါဘူးဘာကြောင့်လဲဆိုတော့မပြောရှင်နိုင်တဲ့တော်လန်တကြံဖြစ်လူတို့ကကြက်ကြီးပြလိုက်တ
ာ။ဒီပေါ်တချို့ပြည်သူတွေတမျိုးခံစားနေရတာကိုလည်းနောက်စီဝိုင်းလုပ်ငန်းရှင်ဒေါက်တာဖုန်းဝင်က
မြန်မာပြည်သူတွေကလည်းဒီလက်ရှိနိုင်ငံရေးပြဿနာမတိုင်ခင်တည်းကကိုဗစ်ရောဂါကြောင့်မလို့ဒီလူမှုရေးကောစီးပွားရေးကောတော်တော်လေးထိခိုက်နေတာနှစ်နှစ်လောက်ကြာလာတဲ့ခါကျတော့ထွက်ပေါက်အနေနဲ့စိတ်ပျော်ရွှင်ရာတွေကိုဖန်တီးနေတာပေါ့။ဒါမဲ့ဒီမျိုးကြီးတွေပါဖန်တီးလို့ရှိရင်အသက်အန္တရာယ်ဆိုရင်ရတယ်အနည်းဆုံးတော့ social punishment ထမ်းနိုင်ရတယ်ဆိုတော့လူလက်လက်လက်မပြောရဲဘူးဖြစ်နေတာပေါ့လေအဲ့တော့ထမ်းနိုင်တဲ့လူတွေကတော့ကံကြီးတွေကိုတွားတယ်အပန်းဖြေရနေရာတွေဟိုတချို့တတ်နိုင်တဲ့လူတွေကတော့နိုင်ငံသားအထိပွားပြီးတော့စိတ်အပန်းဖြေမှုကိုရှားခွေတာပေါ့
ဒါပေမဲ့ဦးတန်းစိုးနိုင်ကတော့ဒီတချို့လဲတော်လန်ပြည်သူတွေနဲ့အလားတူသဘောပါလို့ဆိုပါတယ
်စက္ကစဦးစီးပြီးတော့ရှင်းပနေတဲ့ပကြံပွဲရဲ့ပျော်ရွှင်မှုတွေကိုတော့သူတို့ခံစားလို့သိရှိဘူးကြရမို့ခုနလိုချောင်းလာလို့ငပလီတို့ကဒီသာအပျော်ထွက်ပြီးတော့ရှာတဲ့ပြည်သူစုလို့ယူဆပါတယ
်အခုလိုမပျော်နိုင်ကြတာအပြင်အရင်ခက်ခဲချိန်တွေမှာတော့ကြောင်းကောင်းခဲ့တဲ့တကြံတွေနဲ့မတူပဲအခုတစ်ခါစီးပွားရေးထိခိုက်ပြီးတကြံပြီးမှာပါစွန့်ရပုံကိုအမြင်မဖော်လို့တဲ့မုတ်ဖုတ်လုပ်ငန်းရှင်က
ဒီကအဆိုးဆုံးပေါ့ဒီကံတွေစီးပွားရေးလုပ်ငန်းကဘာမှမရှိပါဘူးတော်အလုပ်ပေးထားပါတယ်ဒီကံမတိုင်ကတော့ကုန်ရည်လို့တက်နေတယ်ဆိုတော့လူပါအဆင်မပြေပါဘူးတော်တော်ကြီးကရောခက်တာပေါ့ကျွန်တော်ပြောပြရမယ်ဦးနန်းလကရတက်ပြီးတော့လုပ်ပါဆိုပြီးတော့လုပ်နေတာပ
ါဒါအပြင်ဒီကံတွေစီးပွားရေးလုပ်ငန်းကြီးတစ်ခုလုံးကြီးခက်ရပုံကိုလည်းအရင်အမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်က
ဒီကံမှာတော့အဓိကလူတွေပျော်ကြတယ်ပြီးရင်သွားကြတယ်ဆိုတဲ့အတွက်ကြောင့်မလို့ကို transportation မှာ logistics တွေအရင်အလုပ်ဖြစ်တယ်အင်းအဝစားအရင်ရောက်ရတယ်ပြီးတော့အဲ့ဒီအရင်ရောက်ရတယ်ဒီကြေးဟာအတော်ရမကအရန်ကိုအရောင်းတက်တဲ့ချင်းဥစဉ်ဒိုင်းလေးအားလုံးကလာစားနောက်မှာရှိတဲ့ဒိုင်းလေးအားလုံးကရက်သွားပြီအားလုံးလုပြက်သွားဘာကြောင့်လဲဆိုတော့ကျွန်တော်မန်ဒက်ဒီမှာရှိတဲ့လက်လီဆိုင်လေးတွေရှိမယ်အကင်ရောင်းတဲ့ဆိုင်တွေရှိမယ်အချိန်ကလူရဲစားတွေပေါ့လေရေတက်ရောင်းတာရှိမယ်အရက်ရောင်းတာရှိမယ်ဘီယာရောင်းတာရှိမယ်ဝင်နေရာလေးမှာအဲ့ဒီလူအားလုံးကကိုရက်သွားတာဟုတ်ဘူးအောက်ချီရနေစားပြီးတော့ဒီလက်လီအရောင်းလူရဲစားတွေဟုတ်ထိတ်ဆုံးကဒိုင်းလေးတွေအကုန်ထိသွားတယ်ဒါပေမဲ့ပမာရတော့ဒီဘွားကြီးဘလောက်ပဲကျတဲ့တင်းညာဆိုတဲ့ဟာလူမျိုးတိုင်းနဲ့ဖြစ်မှာပေါ့လူရဲ့လူရဆိုတော့ကျော်ရှင်နေဟာတော့သတော်ရတာတော့တော်တော်ကြီးဝမ်းလည်းကြည့်ကောကောင်းပါတယ
်တကယ်တော့တကယ်ပဲကာလာမှာအောက်ခြေစိုက်ကားနဲ့တက္ကစီသမားတွေကစနောက်ချော်ပြင်းနဲ့ကြော်ညာလုပ်ငန်းကြီးတွေထိခိုက်ကုန်ကစစ်ကောင်စီလာခေါ်ပေမဲ့ရင်းခဲ့ရတယ်မပျော်စင်ဆုံးတကြံပါလို့လူပညာရှင်တချို့ကလည်းခံစားချက်အပြည့်နဲ့ကြော်ခဲ့ကြပါတယ်